ဒီမှာလာတဲ့ကလေတွေနဲ့ရိုဟင်ဂျာဒုက္ခသည်ထောက်ငါကျော်ရောက်ရှိလာပြီးတဲ့နောက်အခုကြီးပေးကြဖို့နိုင်ငံတကာအစိုက်ဝင်းကိုအင်ဒိုနီးရှားကအင်္ဂါနေ့ကညစ်တာရခံလိုက်ပါတယ်။ဒါနဲ့မလေးရှားနိုင်ငံတွေကပြန်နှင်ထုတ်နေခြင်းတစ်ချိန်လုံးကတော့ရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားကတိခံတဲ့ခံရတာပါ။ဒါပေမဲ့တချို့ဒေသကံတွေအင်ဒိုနီးရှားတွေကရိုဟင်ဂျာတွေအပေါ်ရန်ဒ လာခဲ့ပါတယ်။ရောက်လာတဲ့ရိုဟင်ဂျာအများစုအဘင်္ဂလားဒေ့ရှ်တိုင်းကဒုက္ခသည်စခန်းကလာကြတာပါ။မြန်မာနိုင်ငံမှာစစ်တပ်ရဲ့တိုက်ခိုက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့သူတွေပါ။တတိယနိုင်ငံမှာအခြေချရေးလို့ဒုက္ခသည်ပြဿနာကိုကိုယ်ပြန်နေကြတာကအခုထိအလုံးကိုနှိပ်ကွေးနေတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုဟာမက်အစ်ဘဲလ်ကဂျာကာတာမှာထုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရိုဟင်ဂျာပြဿနာဖြစ်ရှင်းရအထောက်ချရမှာပို့ပြီးတာဝန်ယူကြဖို့နိုင်ငံတကာအတိုက်ဝင်းကိုသူကတိုက်တွန်းလိုက်ပါတယ်။အစိုးရကဒုက္ခသည်တွေကိုယာယီခဏတော့အကူအညီပေးပါမယ်လို့သမ္မတဝီဒီယိုတို့ကတင်းနှံနေကပြောကြားခဲ့ပါတယ်။